ပါကစ္စတန်လူတော်ယူကော့ဘွဲတွေမှာအီမရန်ခန်ရဲ့ပါတီနိုင်ရာကြောင်းယူကော့ဘွဲတောင်းရှိသူတွေကြီးညာလိုက်ပြီးတဲ့နောက်နာမည်ကျော်ခရစ်ကက်ကစားသမားဟောင်းကနေနိုင်ငံရေးသမားဖြစ်လာသူအီမရန်ခန်အနေနဲ့ဒုံမိုးဆွေရတရားဖော်ဖို့စလုပ်ရတော့မှာဖြစ်ပါတယ်။ခန်ရဲ့ PDI ခေါ် Tariq E Insaf Party ဟာယူကော့ဘွဲမှာအောက်လူတော်အမှတ်နေရာ269နေရာတွေက116နေရာကိုအနိုင်ရပြီးနေအမှတ်နေရာအများစုကိုပြတ်ပြတ်သားသားအနိုင်မရတာကြောင့်ညုံမောင်းဆွေရောက်ဖို့ကိုလိုရမှာပါ။အဖမ်းခံထားရတဲ့ဝန်ကြီးချုပ်ဟောင်း Nawaz Sharif ရဲ့မြေဖြစ်သူ Shabaz Sharif ဦးဆောင်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်က64နေရာအနိုင်ရပြီးကွယ်လွန်သူပါကစ္စတန်ဝန်ကြီးချုပ်ဟောင်းဘနာဇီယာဘူတိုသမရဟောင်း Asif Ali Zardawi ရဲ့ဒူဝီဒီတော်သားဖြစ်သူ Bilawal Bhutto Zardawi ဦးဆောင်တဲ့ပါကစ္စတန်ပြည်သူ့ပါတီက39နေရာအနိုင်ရပါတယ်။ခန်းရပါတီအနိုင်ရတာဟာစစ်တပ်နဲ့ထောက်လှမ်းရေးအဖွဲ့ကသူ့ဘက်ကနေဗက်လိုက်ပါဝင်လှုပ်ဆောင်ပေးပြီးမတမာမှုတွေအကြီးအကျယ်ရှိတယ်လို့သူ့ရဲ့တိုက်ခိုက်တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲပြောဆိုပါတယ်။ခန်းကတော့အဲ့ဒီဆွဆွဲချက်တွေကိုပယ်ချပြီးဒီယူကော့ပွဲဟာနိုင်ငံရဲ့82နှစ်ကြာသမိုင်းကြောင်းမှာပွင့်လင်းမြင့်တာမှုအစီအစဉ်ယူကော့ပွဲဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂကုလသမဂ္ဂနဲ့အမေရိကန်နိုင်ငံသားရေးဌာနတို့ကယူကော့ပွဲနဲ့ပတ်သက်လို့ပါကစ္စတန်လူထုကိုချီးကျူးပြောဆိုကြပါမယ်။ယူကော့ပွဲမဲဆွယ်စီရင်ရေးကာလသမျှတဲ့အခြေအနေတွေအပေါ်မှာတော့ထောက်ပြဝေဖန်ကြပါတယ်။